ာဆုံးတရုတ်နိုင်ငံဟာသူတို့ရင်းနှီးမြှုပ်နှံမှုတွေကိုကာကွယ်ဖို့စစ်တပ်လွတ်ဖို့ပြင်ဆင်နေသလားဆိုတဲ့ The Diplomat Magazine ရဲ့အရှိတောင်အာရှဆိုင်ရာဆောင်းပါးရှင် Luke Hanyes တုံးသက်ချက်ကိုတင်ပြပါမယ်။တရုတ်အစိုးရဟာမြန်မာပြည်ထဲကရင်းနှီးမြှုပ်နှံမှုတွေအတွက်သူစစ်တပ်တွေလွှတ်ပြီးကာကွယ်ဖို့ပြင်ဆင်နေတယ်ဆိုတော့ခံမှန်းပြောဆိုချက်တွေဟာအတိုက်ခံတွေကြမှာကြဲကြဲလောင်လောင်ဖြစ်နေတယ်လို့ထိုင်းနိုင်ငံမှာရောက်နေတဲ့မြန်မာအရေးနဲ့စစ်ရေးကြွညင်သူပေါ်ဂရင်းနီကပြောတယ်လို့ဆိုပါတယ်။ယူနန်ပြည်နယ်ကနေမြန်မာနိုင်ငံကိုဖြတ်သန်းပြီးဘင်္ဂလားပင်လယ်ထိဖောက်လုထားတဲ့ရေနံနဲ့သဘာဝဓာတ်ငွေပိုက်လိုင်းကိုကာကွယ်ဖို့အတွက်ကန်ထရိုက်နဲ့လုပ်နေတဲ့တရုတ်စစ်သားတွေနဲ့အတူရုရှားနိုင်ငံကကြေးစားတပ်ဖြစ်တဲ့ Wagner Group အဖွဲ့ပါပါနိုင်တယ်လို့ပြသထားပါတယ်။ဒါဟာရခိုင်ပြည်နယ်မှာအာရခတပ်တော်ကဘယ်လိုလုပ်လာမလဲဆိုတဲ့အပေါ်မူတည်ပြီးပြည်ရင်းစစ်ချိန်ဝင်ရှာကိုညှိဖို့လွယ်လေဖြစ်နိုင်တယ်လို့စစ်ရေးတုံးသက်သူတယောက်ကပြောတဲ့အကြောင်းဆောင်းပါးရှင်ကဆိုပါတယ်။အခုလိုတရုတ်ကအစီအစဉ်ဆွဲနေတယ်ဆိုတဲ့ခန့်မှန်းပြောဆိုချက်တွေဖြစ်လာတာကတော့အခုလအစောပိုင်းကမြန်မာစစ်ကောင်းဆောင်ဟာတရုတ်အာဏာပိုင်တွေနဲ့တွေ့ဆုံခဲ့တာကိုကန် MNDAA ကောင်းဆောင်ဖုန်တာရွှင်ကိုတရုတ်အာဏာပိုင်တွေကနေအကျယ်ကျုံနဲ့ထိမ့်သိမ်းထားတာတွေကြောင့်ဖြစ်တယ်လို့စစ်ရေးကြွမ်းကျင်သူဂရင်းနင်းကပြောပါတယ်။ဒါအပြင်ပွင့်လင်းရာသီရောက်ရင်စစ်ရေးအရှိန်တွေပုံမြင့်လာနိုင်တဲ့အကြောင်းသူကပြောပါတယ်။ဒါပေမဲ့အခုနှစ်ကုန်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကမန္တလေးမြို့ကိုသိမ်းယူမယ်ဆိုတဲ့အစီအစဉ်ကတော့ဖြစ်လာဖို့မလွယ်သေးဘူးလို့ဆိုပါတယ်။တိုင်းရင်းသားအဖွဲ့တွေနဲ့ PDF အဖွဲ့တွေဟာမန္တလေးမြို့ကိုထိုးစစ်ဆင်ပြီးသိမ်းယူဖို့ကြိုးစားမယ်ဆိုရင်အရက်သားပြည်သူတွေထိခိုက်ဒေသမှုများနိုင်တဲ့အတွက်မြို့ကိုဝင်ရောက်ထိန်းချုပ်မယ်စားမြို့အဝင်နဲ့အထွက်လမ်းကြောင်းတွေကိုထိန်းချုပ်တိုက်ခိုက်ပြီးကုန်စည်စီးဆင်းမှုကိုဖျက်တောက်ဖို့ကြိုးစားလိမ့်မယ်လို့တုံ့တက်ထားတဲ့အကြောင်းတင်ပြလိုက်ရပါတယ်။ခုဆက်လက်ပြီး2025မှာမြန်မာစစ်တပ်ကြဆုံးနိုင်မလားဆိုတော့ The Economic Magazine မှာနိုဝင်ဘာလ20ရက်နေ့ကဖော်ပြတဲ့ Editor Aaron Connelly ရဲ့ဆောင်းပါးကိုတင်ပြပါမယ်။1948ခုနှစ်မြန်မာနိုင်ငံလွတ်လပ်ရေးရပြီးတဲ့နောက်အသက်တက်လာတဲ့အစိုးရဟာရန်ကုန်မြို့ရဲ့အစွန်ဖျားရက်ွက်တွေအထိအောင်မထိန်းချုပ်နိုင်ခဲ့ပါဘူး။ဒါပေမဲ့တပ်မတော်လို့ခေါ်တဲ့မြန်မာစစ်တပ်ဟာအဲ့ဒီအချိန်တွေကလက်နက်ကိုင်အဖွဲ့တွေစစ်တပ်ကနေခွဲထွက်သွားတဲ့အဖွဲ့တွေကိုတိုက်ခိုက်ပြီးတနိုင်ငံလုံးဒီဘက်ကိုထိမ့်ချုပ်ထားနိုင်ခဲ့ပါတယ်။အဲ့ဒီအချိန်ကနေအခုနှစ်ပေါင်း85နှစ်ကြာတဲ့အထိအခြားဘယ်အဖွဲ့အစည်းကမှဒီလိုလုပ်နိုင်တာမရှိသေးပါဘူးလို့ Economic ဆောင်းပါးကဆိုပါတယ်။ဒီကနေ့2024ခုနှစ်မှာတော့မြန်မာစစ်တပ်ဟာလွတ်လပ်ရေးရပီစာခေတ်နောက်ပိုင်းအဆိုးဆုံးကြဆုံးမှုတွေနဲ့ရင်ဆိုင်နေရပါတယ်။ပထမတရုတ်နယ်စပ်တစ်လျှောက်နဲ့နောက်ပိုင်းအခြားအိနီးစဲနိုင်ငံအားလုံးနဲ့ကုန်သွယ်ရေးလမ်းကြောင်းအားလုံးဆုံရှုံသွားပြီးနိုင်ငံအလဲပိုင်းဒေသကိုပဲအမိပြုနေရပါတယ်။အခုဆိုရင်စစ်ရေးတိုက်ခိုက်မှုတွေဟာမြန်မာစစ်တပ်ဗိုလ်လောင်းတွေလက်ကျင့်တင်ကြရာပြည်ဦးလွင်မြို့နာထိနီးကပ်လာနေပါတယ်။2021ခုနှစ်စစ်တပ်ကအာဏာသိမ်းလိုက်တဲ့နောက်ဗမာအများစုနေထိုင်တဲ့နိုင်ငံအလဲပိုင်းဒေသမြို့ရွာတွေမှာပြည်သူတွေလမ်းမပေါ်ထွက်ဆန္ဒပြကြတာကိုစစ်တပ်ကအကြမ်းဖက်ဖြိုခွင်းခဲ့တဲ့နောက်ဆန္ဒပြလူငယ်တွေဟာတိုင်းဒေသလက်နက်ကိုင်ဖွဲ့တွေစီကအကူအညီနဲ့လက်နက်ကိုင်တော်လှန်ခဲ့ကြတာပါ။အခု2024ခုနှစ်မှာအနိုင်ရသွားတဲ့သူတွေကတော့အာဏာသိမ်းတာဆန့်ကျင်တော်လှန်ခဲ့ရတဲ့လူငယ်တွေမဟုတ်ပဲမန္တလေးမြို့ကနေတရုတ်နယ်စပ်နဲ့စခိုင်ပြည်နယ်ကမြို့နယ်အလုံးနီးပါးကိုထိန်းချုပ်ထားနိုင်တဲ့မြောက်ပိုင်းမဟာမိတ်တုံးပွဲဖြစ်ပါတယ်လို့ဆောင်းပါးရှင်ကော်နယ်လီကဆိုပါတယ်။တရုတ်နိုင်ငံဟာဒီညီနောင်မဟာမိတ်အဖွဲ့တွေကိုဂျာကန်အဖွဲ့တွေကနေတဆင့်လက်နက်နဲ့ငွေကြေးအကူအညီတွေပေးနေကြတာကြပါပြီ။အထူးသဖြင့်ဒုစရိုက်ဂိုင်းတွေဟာစစ်တပ်ရဲ့မဟာမိတ်လက်နက်ကိုင်အဖွဲ့တွေနဲ့ပူးပေါင်းပြီးငွေလိမ်လုပ်ငန်းတွေလုပ်ကင်နေတာကိုနှိမ်နှင်းနေတဲ့အတွက်မနေ့က2029စစ်စင်ရေးကိုတရုတ်နိုင်ငံရဲ့ခွင့်ပြုချက်နဲ့ဆောင်ရွက်ခဲ့တာဖြစ်ပါတယ်။တုံးသက်သူတွေရဲ့အဆိုအရတရုတ်နိုင်ငံဟာနေဆက်ကဒုစရိုက်လုပ်ငန်းတွေကိုနှိမ်နှင်းမှုမြန်မာစစ်တပ်ကိုအားရော့သွားအောင်လုပ်နိုင်ခဲ့ပေမဲ့လုံးဝပြိုလဲသွားတာမျိုးတော့မဖြစ်စေချင်ဘူးလို့ဆိုပါတယ်။အခုဆိုရင်မြောက်ပိုင်းအဖွဲ့တွေလက်ထဲရောက်သွားတဲ့နေဆက်ကုံသွယ်ရေးကရတဲ့ဝင်ငွေတွေဆုံရှုံသွားပြီးစီးပွားရေးဖိအားတွေကြုံနေရတဲ့အတွက်စစ်ကောင်စီကိုလုံးဝပြိုလဲမသွားအောင်တရုတ်နိုင်ငံကပြန်ပြီးကြားကန်ပေးမယ့်အလားအလာတွေတွေ့နေရပါတယ်။ဝင်ငွေရလန်းတွေဆုံရှုံနေတာ၊ငွေတန်မိုးတွေကျဆင်းနေတာအပြင်မိသားစုဝင်တွေပါခွန်နိုင်မယ်ဆိုရင်တပ်သားအတော်တော်များများထွက်ပြေးနေတဲ့အခြေအနေနဲ့တရုတ်နိုင်ငံရဲ့ဝင်ရွှေဆွတ်ဖတ်မှုတွေဂျင်ဆိုင်နေရတဲ့မြန်မာစစ်တပ်ဟာလွတ်လပ်ရေးရကစားက1949ခုနှစ်ကလိုအခြေအနေမျိုးလုံးဝပြိုလဲသွားဖို့အလွန်နီးကပ်တဲ့အခြေအနေရောက်လာနေတယ်ဆိုတဲ့အကြောင်းဒီ economic ဆောင်မမှာရေးသားထားတာကိုတင်ပြလိုက်ရပါတယ်ခင်ဗျာကျွန်တော်ရဲကောင်မြန်မာမှာဒီသတင်းဆောင်မကိုအမေရိကန်နိုင်ငံဝါရှင်တန် DC မြို့တော် RFA ရုံးချုပ်ကနေထုတ်လွှင့်ခဲ့တာဖြစ်ပါတယ်